မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ငြိမ်းချမ်းရေးဖြစ်စဉ်ပြောင်းသွားပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ MUD ကြားကလာအမျိုးသားညီညွတ်ရေးအစိုးရအကြားပူးပေါင်းဆောင်ရွက်မှုပိုအားကောင်းလာတယ်လို့ ICG နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ကပြောပါတယ်။ရလမထွက်တဲ့ငြိမ်းချမ်းရေးလုံခြုံရေးထက်ပဋိပက္ခကြောင့်ဒုက္ခရောက်နေသူလူထုအတွက်အကူအညီငွေပို့သုံးတင်တယ်လို့လည်း ICG ရဲ့အစိုးရခန်းစာတက်မှာထောက်ပြပါတယ်။ဒီအစိုးရခန်းစာနဲ့ပတ်သက်လို့ကိုဝင်းမင်းဆက်သွယ်မိန့်ထားပါရှင်။
နိုင်ငံတကာအသံဝိုင်းချမှာအလေးထားဖက်ရတဲ့ဒီ ICG အစီရင်ခံစားရဲ့ထူးခြားချက်ကိုမေးရမှာမြန်မာနဲ့ဘင်္ဂလားဒေ့ဆိုင်ရာအကြီးတန်းအကြံပေး Thomas Ting ကအခုလိုဆိုပါတယ
် Probably the most significant thing for me in the report is just looking at the
ဒီအစီရင်လာတဲ့ကျွန်တော်အတွက်အရေးကြီးဆုံးကိစ္စကတော့တချို့ကမ်းစားလက်နက်ကိုင်ဖွဲ့တွေနဲ့မြို့သားမြို့မျိုးအစုအယအကြီးကြီးတို့ကြားပူးပေါင်းဆောင်ရွက်မှုကဖေဖော်ဝါရီလအာဏာသိမ်းပြီးတည်းကကြီးညွမကြောင်းလဲပုံပါပဲစစ်သားဂျင်းလုံးကတော့ MUG နဲ့အမိကပ်ပေါင်းလို့ဖို့နောက်တွန်းတာတချို့ရှိခဲ့ကြတယ်။ဒါပေမဲ့နောက်ပိုင်းကျတော့တဖြည်းဖြည်းပေါင်းလို့တာပိုပြီးအားကောင်းလာပါတယ်။အကြောင်းကတော့သူ့ရဲ့အခမ်းအနားခိုင်မာအောင်လို့မဟာပြူဟာအရလုပ်တာပါ။ရှင်းပါလေ။တကယ်ကပြီးခဲ့တဲ့တလနှစ်လလောက်အတွင်းမှာဘယ်ဖွဲ့တွေက MUG နဲ့အခုလိုမျိုးပူးပေါင်းဆောင်ရွက်လာတာလက်တွေ့ကိုပိုပေါ်လာပါလေ။ဒီစိတ်ပိုင်းအဖြစ်တော့စစ်ကောင်စီစီးလို့ရတွေကြောင့်ခုလိုဖြစ်ဖို့တိုးပို့လိုက်တဲ့သူ့ရဲ့မဟာပြူဟာအမှားပါ
။စစ်ချတဲ့ကပဲအစကအန်ယူဂျီနဲ့ပေါင်းလို့တိုင်းသားတွေဘက်မှာတနေ့ရရှိခဲ့တယ်။အရင် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဆိုရလက်ထက်ကနေတဲ့လုပ်ငန်းစဉ်မှာတိုင်းသားတွေကိုဘေးထားသလိုဖြစ်ခဲ့တာကြောင့်ပါတယ်။ဒါပေမဲ့အခုစစ်အာဏာသိမ်းပြီးတိုင်းသားဒေသတွေမှာလည်းဆန့်ကျင်ကြတာအပြင်အန်ယူဂျီကဖက်ဒရယ်ဗရင်းရင်ပေါ်မရှိလေတာတွေကိုဆန့်ကျင်ဖို့အလျှော့ပေးလာတာနဲ့တိုင်းသားကိုယ်စားလှယ်တွေပါအရင် NCGUV အစိုးရလိုမဟုတ်ပဲအခုအန်ယူဂျီမှာထက်ဖွဲ့ပေးတာကြောင့်ကျုပ်ကြည့်မှုပိုကောင်းလာတာပါလို့ရှင်းပြပါလဲ။ဘာကြောင့်ငြိမ်းချမ်းလုံခြုံရေးကိုမကူတင်မဲ့ထပ်ပြေးဒုက္ခရောက်သူတွေကိုကူတင်ကြောင်း ICG စင်ခံစားထဲမှာရေးထားပါလဲလို့မေးရမှာမစ္စတာကင်ဂါဆက်ပြီးအခုလို့ရှင်းပြပါလဲ
။ Well, I think that a lot of money was
ငြိမ်းချမ်းရေးကိုကူပေးတဲ့နိုင်ငံအစုရှိတွေအနေနဲ့အရင်ဒေါ်လာငွေအများစုကိုငြိမ်းချမ်းလုံခြုံရေးမှာသုံးခဲ့တာကနားလည်နိုင်ပါလဲ။အဲ့ဒီတုန်းကတဲနာလက်ခတ်ကိုင်ဘယ်တချို့ကလည်းနိုင်ငံရေးအရရင်းပြီးတော့ပါခဲ့ကြပါလဲ။ဒါပေမဲ့ဘာမှထူးခြားကြပါရလည်းမှဖြစ်မလာခဲ့ဘူး။ဒါပြင်အခုကအာဏာသိမ်းပြီးပြည်ထောင်စုအောက်မှာလူကြီးတစ်ဝက်လောက်ကအိမ်ကနေထွက်ပြေးဒုက္ခရောက်ကြရပါတယ်။အဲ့ဒီအချိန်မှာပိုပြီးတော့ပူးပေါင်းဆောင်ရွက်မှုကောင်းလာတဲ့တိုင်းမှာတက်တွေနဲ့အန်ယူဂျီကိုကူရခတ်ပြီးမဲ့ဒီဒုက္ခရောက်သူတွေကိုကူညီရမယ့်တာဝန်ဒီအလူရှင်အဖွဲ့တွေမှာရှိလာပြီးအခုနိုင်ငံရေးအန်ဂျီအိုတွေနဲ့ရပ်ဖက်အဖွဲ့တွေကတဆင့်ကူညီနိုင်တဲ့အနေအထားဖြစ်သွားပါပြီ
။ဆက်တက်ကိန်းကလည်းတိုင်းသားလူကြီးအဖွဲ့တွေကိုကိုဗစ်ဆိုင်ရာအကူအညီတွေပေးတာအပြင်လုံးနိုင်စွမ်းလဲတက်လာအောင်ပိုကူညီပေးတင်တယ်လို့ဆက်ထောက်ပြပါတယ်။ဒီပေါ် NCA ခေါ်အစ်ရဲ့စာချုပ်လက်မှတ်ထိုးပူပေါင်းအဖွဲ့ PPSD ရဲ့ပူတွဲကောင်းဆောင်ဦးခေါ်ကကိုမေးရမှာရေဒီယိုရေရှည်ကြည့်ဖို့အခုလိုရှင်းပြပါတယ်
။ကာလတူကာလရှည်ရေရှည်ဆိုတဲ့အမြင်နဲ့ကြည့်ရင်တော့ root cause ကငယ်ငယ်မရှိဘူးပေါ့။မဖြစ်လို့ပေါ်လာတဲ့ဒီကိစ္စကိုအခုဒုက္ခတဲ့ဒီကိစ္စကိုကူညီဖြေရှင်းပေးဖို့အမြန်တုံးသက်တာအောင်လုပ်ပေးဖို့အမြန်ဆုံးကျွန်တော်တို့တို့ humanitarian ground နဲ့အချင်းကပ်ဖို့ဆိုရင်ဒါလက်တလောလုပ်ငန်းတွေပေါ့။ဒါပေမဲ့ဒီရေလိုလုပ်ငန်းဥစားပေးလို့ဒီပြဿနာမပြီးဘဲနဲ့ political settlement မရှိဘဲနဲ့တော့မဖြစ်နိုင်တဲ့အတွက် political dialogue တွေနော်နိုင်ငံရေးလုပ်ငန်းတွေကရေရှည်မှာတော့ဆက်ရှိနေပြီးတော့သွားမှပြီးတော့ဖြစ်ရှင်းနိုင်မှာဖြစ်တယ်
။ဒါအပြင်ကြောင်းလဲမှုတချို့စဖြစ်လာပုံရတာကိုလည်းဥခေါ်ကာကအခုလိုဆက်ရှင်းပြပါတယ်။
စိတ်ကောင်းစီဘက်ကအတမန်ရေးရမှာစဆုံးနေတာသိတဲ့ခါကျတော့ပန်ကင်းတမန်ကင်းမှာပြန်ပြီးတော့ချစ်ကိုရအောင်ကြိုးစားမယ်။ဥပမာဆိုရင်ဒီအာဆီယံရဲ့အထူးကိုယ်စားလှယ်ကို EU တွေနဲ့ဆွေးနွေးတဲ့ပွဲတွေမှာပါဝင်နေမယ်ဆိုတဲ့ဟာမျိုးပေါ့
။ဒီတော့ ICC အချက်ပေးကင်းကတော့မလွယ်ဘူးလို့ဆိုပါလေ
။ Canadian Prime Minister Ben Sense and the way
ကမ္ဘာ့ရုံးကြီးချုပ်ဟွန်ဆန်နဲ့တွေ့ပြီးတော့ဘူချုံဟူးကြီးမြန်အောင်နိုင်ကအာဆီယံဘုတ်ဘောတူညီချက်ဖြစ်တဲ့ဒီပါတဲ့ပေါင်းပတ်သက်သူအားလုံးနဲ့တွေ့ဖို့ချက်ကိုပုံစံပြောင်းလိုက်ပါတယ်။အားလုံးနားလည်ထားတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD နောက်ဒီ MUG တိုင်းသားဖွဲ့တွေနဲ့တွေ့ဖို့ကိုတိုင်းသားလက်နက်ကိုင်ဖွဲ့ EAO တွေနဲ့ပဲတွေ့ဖို့သဘောပြောင်းလိုက်တာပါ။ဒီနေရာမှာ EAO တွေနဲ့အပြည့်အရေးသက်တမ်းတူးပြီးတော့ကမ္ဘောဒီးယားပါဆွေးနွေးပွဲတွေပါဝင်ခွင့်ပြုခဲ့တာကိုဟွန်ဆန်ကအဟုတ်ကြီးထင်သွားပုံရပါတယ်။ဒါပေမဲ့ဒါကထူးခြားတဲ့လမ်းလျှောမှုမဟုတ်ပါဘူး
။တကယ်တော့မြန်မာစီးပွားရေးပဋိပက္ခတွေပုံမပြင်းထန်လာတဲ့အပေါ်နိုင်ငံတကာမှာစိုးရိမ်မှုတွေပိုတိုးလာချိန်မှာ ICG ရဲ့အခုအစဉ်ကစားထွက်လာတာဖြစ်ပါတယ်ခင်ဗျ။